ကျမဆွမမမြန်မာနိုင်ငံတွင်ကိုဗစ်ကူးစက်သူတွေကိုပုဂ္ဂလိကဆေးရုံစည်းကမ်းတွေမှာပါကုသမှုပေးနိုင်ရေးမကြခင်အကောင့်ထဲပေါ်တော့မယ်ဆိုတာပြောပြပေးကြပါတယ်။ကိုဗစ်ရောဂါထိန်းချုပ်ကာကွယ်ကုသနိုင်ရေးအစိုးရဆေးရုံစည်းကမ်းတွေနဲ့ပိုးတွေလူနာတီးခြားထားရှိရာကွာရန်တင်းစင်တာတွေမှာတိုးချဲ့ဖွင့်လှစ်ကုသနိုင်မှုဆောင်ရွက်နေကြမှာပဲ။ဒီရောဂါပိုးတွေ့ရှိတဲ့သူတွေကိုပုဂ္ဂလိကဆေးရုံတွေမှာပါလက်ခံကုသနိုင်ရေးအတွက်ကိုစပြီးဆွေးနွေးလာကြတာပါ။ပုဂ္ဂလိကဆေးရုံတွေကကိုဗစ် -19 ကာကွယ်ကုသရေးမှာတတတာပါဝင်ခြင်းတဲ့အကြောင်းမင်းကဝန်ကြီးနဲ့ဆွေးနွေးပွဲမှာအဆိုပြုတင်ပြခဲ့ကြတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝေဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပြပါတယ်
။ဒါမူအချင်းပေါ့နော်သဘောတူတယ်လို့ပြောတာဖြစ်ပါတယ်။သိစိတ်တကယ်ကုသဖို့ရတဲ့အထည်ရတော့ guideline တွေလိုအပ်တဲ့precaution တွေဟိုပေါ့နော်ဒါမျိုးတွေလည်းတိတိကျကျညှိနှိုင်းအောင်မှာဖြစ်ပါတယ်အခုလက်ရှိမှာလည်းပုဂ္ဂလိကဆေးရုံကြီးတွေအနေနဲ့ဒီအောင်ကြီးကိုဗစ်ကုသရေးစင်တာခုရေလူတစ်ထောင်ကျော်လက်ခံနိုင်ဖို့အတွက်ကဆိုလို့ရှိရင်လူအင်အားတွေရောသူတို့ဆေးရုံတွေရဲ့ပစ္စည်းအင်အားတွေရောအများကြီးပါဝင်ပြီးတော့ဒါတည်ဆောက်ထားတာဖြစ်ပါတယ် sorry ရတော့ဒီကျမတို့နိုင်ငံကိုဗစ်ကာကွယ်ကုသရေးမှာဆိုပုဂ္ဂလိကဆေးရုံကြီးတွေကအင်ဒီအာဒီပါဝင်ဆောင်ရွက်ထားပြီးတာဖြစ်ပါတယ်အခုကြတော့သူတို့ဆေးရုံတွေမှာတကယ်လို့ covid positive ဖြစ်နေတစ်ဖက်တစ်လမ်းပေါ့နော်သူတို့ကကုသပေးခြင်းအဖြစ်တိုင်းစာတစ်ခုထိနော်အကျိုးရှိမယ်ဆိုတော့ဒါသူတို့တင်ပြတာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့လေချာခင်တော့အကောင့်ထဲပေါ်မှာဖြစ်ပါတယ
်လက်ရှိကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိသူထောင်နဲ့ချီဖြစ်လာလို့အစိုးရဆေးရုံဆေးရုံတွေမှာကျန်းမာရေးဝန်ထမ်းတွေဆေးပညာရှင်တွေစိန်ခေါ်မှုတွေနဲ့ကြုံနေရတဲ့အချိန်မှာအခုလိုကျန်းမာရေးဝန်ကြီးဌာနနဲ့ပုဂ္ဂလိကဆေးရုံတွေပူးပေါင်းပြီး covid-19 ပိုးတွေ့ရှိလူနာတွေလက်ခံကုသနိုင်ရေးစီစဉ်ဆောင်ရွက်နေတဲ့အပေါ်မှာတော့လူလူကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂါကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကကြိုဆိုပါတယ
်ဒီ public hospital ရဲ့ဝန်တော်ဝန်ပိုးတွေချော့ချနိုင်မယ်တစ်ဖက်ကတော့ဒီလူနာတွေရဲ့ preference ပေါ့နော်သူရဲ့ရွေးချယ်မှုတွေလည်းရှိလာနိုင်မယ်နောက်မှအရင်ကတော့အစိုးရဝန်ထမ်းတွေကနေပြုစုဆောင်ရွက်ကုသမှုပေးတယ်အခု private hospital ဆိုရင်တော့ဒီဆေးရုံကရှိတော့ဆရာဝန်နဲ့ကုသမှုကျန်းမာရေးဆောင်ရွက်မှုပေးတဲ့သူတွေကကုသမှုပေးမယ်ပေါ့နော်အဲ့တော့ဘယ်ဘက်မှာပဲကုသမှုပေးပြီးအဓိကတော့ဒီ infection control ကိုပိုးမကူးဆက်အောင်အဓိကနိုင်နေနေကင်တွေနိုင်ရင်တော့ဒါအားသာချက်တစ်ခုပဲလို့ဆရာမြင်နေပေါ့နော်ဒီကုနာပြောလို့အားနေချက်ကတော့ဘာရှိမလဲဆိုတော့ကုန်ကြစရိတ်ကိုအဲဘယ်လိုမျှဝေခံကြမလဲပေါ့နော်ဆိုတော့လူနာကပေးရမလားဆိုးရဘက်ကပေးမလားနောက်ဘယ် private hospital ကဘယ်လောက်ဒါကိုချော့ချပြီးတော့အဲကုသပေးနိုင်မယ်ဆိုတဲ့ဟာလေးတွေအသေးစိတ်ချက်လက်လေးရတော့ကျတော့ဒါညှိနှိုင်းပြီးတော့သူတို့သဘောတူညီမှုကြားလိမ့်မယ်လို့လည်းထင်တယ်ပေါ့နော
်အခုလိုပုဂ္ဂလိကဆေးရုံနေမှာပါခွဲဝေလက်ခံကုသပေးနိုင်မှုစီစဉ်နေရတာကတော့တိကျခွဲကန့်သက်ထားရှိဖို့နေရာတွေနဲ့ပတ်သက်ပြီးလက်ရှိရင်ဆိုင်နေရတဲ့အခက်အခဲကြောင့်ဖြစ်တယ်လို့ဒေါက်တာခင်ခင်ကြီးကပြောပြပါတယ
်လက်ရှိဆောင်ရွက်နေတဲ့အခက်အခဲကဘာရှိလဲဆိုတဲ့အခါကျတော့ကျွန်တော်တို့ကွာရန်တီးစင်တာတွေကတော့အားလုံးသိရတဲ့ case တွေတိုးပွားလာတဲ့နေ့တစ်ချိန်နဲ့သူတို့ရဲ့ contact တွေကများလာတာပေါ့ case တွေဆိုလို့ရှိရင်အခုဒီနေ့ဆိုလို့ရှိရင်300ကျော်ဖြစ်တယ်မနေ့ကဆိုရင်400ကျော်ဆန့်ကျင်နေဖြစ်တယ်အနည်းဆုံးတော့200ကျော်ကတော့နေတိုင်းနဲ့ဖြစ်နေတယ်။ညလာတဲ့အတွက်ကြောင့်တော့ colony center တွေဖြာဖွေရတဲ့ကိစ္စတွေ၊ဖောက်ပံ့မှုဆောင်ရေးတွေ၊ကျွေးမွေးတွေဒီလိုမျိုးအားတွေမှာလည်းဒီနယ်နောက်တိုင်းဒေသကြီးဒီနယ်အစိုးရဖွဲ့နေတဲ့ဝန်ထုတ်ဝန်ကြီးဖြစ်ပါတယ်။ဒါလည်း challenge ဖြစ်ပါတယ်။လိုအပ်ချက်တွေလုံရင်းနဲ့ပဲဖြစ်ဖြစ်သွားတဲ့သဘော။ယူမရိတ်တာဆိုတဲ့အဲဒီကုန်းစိတ်ကမ်းမှာဆိုရင်ကျမတို့လူ2000ထိပြိုင်မှာဆိုတော့ကျမတို့လူဘောနော500ထိထားဖို့ကြီးရပါတယ်။သူကနာမှာကျမ400ထိထားဖို့ကြီးရပါတယ်။လက်ရှိမှာလည်းဖောင်ကြီးမှာဆိုလို့ရှိရင်100မီလီဒီလူနာတွေလက်ခံတာတော့တွေ့ရပါတယ်။တိုးလာတဲ့လူမျိုးရင်းနဲ့ဆိုလို့ရှိရင်တော့ကာဘာမဖြစ်သေးဘူး။ဘယ်လက်မမြသေးဘူး
။ကိုဗစ်ကြောင့်လူသေဆုံးမှုနှုံလဲမြင့်တက်လာတဲ့အတွက်ပြည်သူလူထုအနေနဲ့ကပ်ရောဂါကာကွယ်ထိန်းချုပ်ကုသရေးတွေမှာဝိုင်းဝန်းကူညီကြဖို့ကျန်းမာရေးဝန်ကြီးဌာနအနေနဲ့မြစ်တာရက်ခံပါတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ
်။လူနာတွေမှာထုတ်ပြန်လိုက်တဲ့ကျွန်တော်တို့ထုတ်ပြန်ချက်မှာဆိုလို့ရှိရင်သေဆုံးတဲ့လူနာစုပေါင်း81ဦးထိဖြစ်သွားတာကိုတွေ့ရှိရမှာဖြစ်ပါတယ်။စေတုံးတဲ့လူတွေမှာအများစုကနောက်ကျပြီးမှရောက်တာတော်တော်ကြီးကိုအသက်ကိုဘလို့မှပြန်ကျဆဲလို့မရတော့အောင်ဆိုတဲ့အချိန်မှာရှင်းကိုရောက်လာတာမျိုးတွေဒီရက်ပိုင်းအတွက်မှာဒီ14နှစ်အတွင်းစေတာတွေကတော်တော်လေးကိုများတယ်ဆိုတဲ့အတွက်ကြောင့်စီသူလူတို့အနေနဲ့နော်စောစောစီစီကုသမှုခံယူဖို့ကွာရန်တီးဝင်တာကိုမကြောက်ဖို့နော်အိမ်မှာပဲဖြစ်ပြီးတော့ကုသတာမျိုးလုံးဝမလုပ်သင့်ပါဘူးဆိုတာလည်းပြောချင်ပါတယ
်စက်တင်ဘာလ19ရက်နေ့ ေစနေနေ့ညနေ 4:00 နာရီထုတ်ပြန်ချက်အရယောဂါကူးစက်သူပေါင်းက 4,621 ဦးထိရှိသွားပြီဖြစ်ပါတယ်။အခုလက်ရှိမှာတော့ COVID-19 ဓာတ်ခွဲအတည်ပြုလူနာတဲ့အမျိုးအစားခွဲခြားသတ်မှတ်ပြီး COVID-19 ကုသရေးဌာနတွေကိုအရေးပေါ်ပို့ဆောင်ကုသမှုပေးနိုင်ရေးနဲ့ရှေ့တန်းမှာ COVID လူနာနဲ့ထိတွေ့ကုသမှုပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေပရဟိတစေတနာဝန်ထမ်းတွေပိုးကူးစက်မှုမရှိစေရေးစနစ်တကျဆောင်ရွက်နေပါတယ်လို့စက်တင်ဘာလ18ရက်နေ့ကကျင်းပတဲ့COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းဆိုင်ရာအထူးညှိနှိုင်းစည်းဝေးမှာကျန်းမာရေးဝန်ကြီးကပြောဆိုထားပါတယ်ရှင်ကျွန်မစုမမ